American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI အဖွဲ့ကြီးရဲ့နံပါတ်2ရာထူးအကြီးဆုံး Andrew McCabe ဟာအငိမ့်စားယူဖို့သတင်းဖတ်ပိုင်းမဲ့လိုတော့ချိန်မှာရာထူးကနေနှုတ်ထွက်သွားပါတယ် McCabe ဟာနိုင်ငံရေးအရဗတ်လိုက်သူတစ်ယောက်ဖြစ်တယ်လို့သမ္မတ Donald Trump ကလူသိရှင်ကြားဝေဖန်ခဲ့ပူးပါတယ်အသက်49နှစ်အရွယ် McCabe ဟာ FBI ဒုတိယညွှန်ကြားရေးမှူးရာထူးကနေမတ်လကျရင်ပင်စင်ခံစားမှုအပြည့်နဲ့အငိမ့်စားယူဖို့စီစဉ်ထားတာပါဒါပေမဲ့သူဟာခွေးရဆော့ယူပြီးတော့ရုံးပြန်မတက်တော့ဘူးဆုံးဖြတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခုလိုပါကြောင့်အချိန်ဆော့ပြီးထွက်သွားတယ်ဆိုတာကိုတော့အမိမဖော်လို့တဲ့တာဝန်ရှိသူကပြောကြားခြင်းမရှိပါဘူးသူအခုလိုထွက်သွားတာနဲ့ပတ်သက်လို့သမ္မတ Trump တစုံတရာလှုပ်ခဲခြင်းမရှိပါဘူးလို့အင်ဗျူတော်ပြောခွင့်ရသူကတော့ဆိုပါတယ် FBI ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ် Andrew McCabe ဟာ2016ခုနှစ် January လမှာတာဝန်ခံအပ်ခံရပါတယ်2015ခုနှစ်တုန်းက Virginia ပြည်နယ်အထက်လွှတ်တော်အမတ်အဖြစ်ဝင်အရွေးခံခဲ့တဲ့သူ့ရဲ့ဇနီးဖြစ်သူ Jill McCabe ဟာ Hillary Clinton ရဲ့မိတ်ဆွေတယောက်လက်အောက်မှာရှိတဲ့နိုင်ငံရေးကော်မတီတစ်ခုကနေရွေးကောက်ပွဲအလှူငွေလက်ခံခဲ့တဲ့ဆိုတဲ့အကြောင်း2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာထွက်ပေါ်လာတဲ့အတွက်အငင်းပွားစရာဖြစ်ခဲ့ပါတယ်အဲ့ဒီချိန်တုန်းကသမ္မတလောင်း Trump နဲ့ Republican Party တို့ကဒီထွက်ပေါ်လာချက်ကိုထောက်ပြီးတော့ Clinton ကိုပိုင်း email server အသုံးပြုခဲ့တဲ့ကိစ္စအပေါ် FBI ရဲ့စုံစမ်းမှုဟာဗက်လိုက်မှုကင်းရဲ့လားလို့မေးခွန်းထုတ်ခဲ့ကြပါတယ်။ဒီပြဿနာတွေဖြစ်လာတဲ့အတွက် Andrew McCabe ဟာ FBI ရဲ့ကျင်းဝတ်ထိန်းသိမ်းရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးတာဝန်ခဲ့သလို Virginia ပြည်နယ်နိုင်ငံရေးကိစ္စနဲ့ပတ်သက်တဲ့ FBI ရဲ့စုံစမ်းမှုတွေအားလုံးမှာသူမပါဝင်ဖို့အတွက်ဒီ McCabe နဲ့ FBI ရှင်းနေတွေကဆောင်ရွက်ခဲ့တယ်လို့ FBI ကအဲ့ဒီတော့ကပြောကြားခဲ့ပါတယ်။